ပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့ဒီမနက်ကလူခွင့်ရေးခြေနေရေးကြောင့်နိုင်ငံကဆက်ဆံရေးမှာကျုံ့ဝန်းနေတဲ့ခြေနေရေးနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါရခိုင်ပြည်နယ်အရေးပါဝင်ဒီမနက်ကလူခွင့်ရေးခြေနေရေးကြောင့်အမေရိကန်နဲ့အနောက်နိုင်ငံတွေကမကအာရှနိုင်ငံတွေကပါဝေဖန်တယ်ထွက်နေပါတယ်ဒီလိုဆိုရမှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံကဆက်ဆံရေးမှာဘလို့ရက်ခတ်လာနိုင်တယ်လဲဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုနေတယ်ဆိုတာကိုဆွေးနွေးသွားမှာပါကျွန်တော်ပြန်နေဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူနဲ့ဦးလေးဒီလိုင်းမှာရောက်နေပါပြီသူကတော့မြန်မာနိုင်ငံတင်းစားဆရာဦးစည်ရသူပါနောက်သူကတော့လူခွေလို့ရှားသူညီညာချင်းမြန်မာဒါရိုက်တာဦးအောင်မျိုးမျိုးဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲဆက်လိုက်ပါတော့မယ်ဒီစီးမှုမှာဒီဒီဘက်ထဲမှာပဲကျင်းပသွားတဲ့ဒီအာဆီယံထိပ်သီးနဲ့ဆက်ဆက်စီးပွဲတွေမှာဒီမြန်မာနိုင်ငံကလူခွေအခြေအနေနဲ့ပတ်သက်လို့တော်တော်လေးချင်းချင်းလောင်ကြားပါတယ်အထူးသဖြင့်ကတော့ဒီအမေရိကန်ဒုသမကဒီဒေါ်စုနဲ့တွေ့ရချိန်မှာရခိုင်ပြည်နယ်အရေးကိစ္စနောက်သတင်းမီဒီယာလက်လက်ခွင့်ကိစ္စတွေကိုပြောတာမျိုးတွေလည်းရှိပါတယ်အာဆီယံဥက္ကဋ္ဌစင်ဟွာဆိုရင်လည်းဒီရခိုင်ချင်းနဲ့ပတ်သက်လို့စိုးရိမ်မကင်းတာကိုပြောတာတွေရှိလို့ပဲမလေးရှားဝန်ကြီးချုပ်မဟာတီယာကိုရိုင်ကလည်းပြင်းပြတဲ့ဝေဖန်တာတွေရှိပါတယ်ဆိုတော့ဒီအရင်ဆုံးတော့ဒီမြန်မာနိုင်ငံကအခြေအနေပတ်သက်လို့ကျွန်တော်ပြန်နေဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးရဲ့ဟိုတုံ့တက်ချက်ကိုအရင်ဆုံးကြားချင်ပါတယ်ဆိုတော့ကျွန်ကိုအောင်မျိုးမဲ့အရင်ဆုံးသတ်ပေးပါခင်ဗျာဒီအနောက်နိုင်ငံတွေအနေနဲ့ကတော့ဒီမြန်မာနိုင်ငံအပေါ်မှာဝေဖန်တာမျိုးတွေကအရင်ဆုံးလေးရတယ်ရှိပါတယ်ဟိုဒါမှမဟုတ်ဒီအာဆီယံနဲ့နိုင်ငံတွေကအထူးသဖြင့်ကတော့ဒီတခြားနိုင်ငံတွေပြည်ရင်းကြီးကိုမဆွတ်ဖက်ရဘူးဆိုတော့ရတီချင်းမျိုးတွေရှိတယ်လို့ပဲဒီကိုပြည်ရဲ့ကြေကနာနဲ့ကိုဖြစ်နေရတယ်ဆိုတော့လေပြောကြဆိုရဘူးကိစ္စမှာတိုးစုံတာမျိုးတွေရှိပါတယ်ဒါပေမဲ့အခုကတော့အရင်နဲ့ပုံပြီးတော့များပြောလာဆိုလာနေကြတာကိုအောင်မျိုးမင်းဒီဒါမို့ဒီမြန်မာနိုင်ငံအခြေအနေရောပုံပြီးတော့များပြောစရာတွေများဖြစ်လာနေလား
ဟုတ်ကဲ့အာဆီယံရဲ့စုံစမ်းတိုင်းပြောမယ်ဆိုရင်တော့အာဆီယံကတခြားနိုင်ငံဝင်ရောက်ဆက်ဆံရေးမမှုဒီဝင်ရောက်ဆက်ဆံရေးမလုပ်ရဘူးဆိုတော့မြည်ရင်ညှက်ခါဒီဦးကြီးအားလုံးရဲ့တဘောအီဂျင်နဲ့လုံဆောင်နေကျွန်တော်တို့စာနာသဘောထားခိုင်ပြီးလို့ဆောင်နေမြူရလောက်ဆောင်နေပါတယ်။ဒါကြောင့်မို့ကျွန်တော်မြန်မာပြည်စီအရမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်အာဆီယံကအဖြစ်သဘောဆောင်တဲ့ကိစ္စမျိုးဒီခါဒီကြိုးစီမှုကိစ္စနဲ့ပတ်သက်တဲ့ရှိရင်အာဆီယံကမြန်မာနိုင်ငံကိုပို့ပြီးတော့ကာကွယ်ပေးတဲ့ပုံစံမျိုးရှိနေတာသိရပါတယ်။ဒါကြီးဒီမှာသူဖြစ်နေဟာလား။ဒီလိုများတခြားနိုင်ငံတွေကနေပြောသလိုရှိရင်အာဆီယံကတက်နေလည်းကြီးကာဘယ်ပြီးပြီးတော့ဒီကိစ္စကိုဆွေးနွေးကြမလို့ဆိုတော့လောက်ဆောင်နေတယ်ပြည်ပြည်ကိုရမစက်ခရဘူးဆိုတော့လောက်ဆောင်နေတဲ့အခြေအနေရှိပါတယ်။ဒါပေမဲ့ဒီတစ်ခေါက်ကတော့ပြည်ပြည်ကပါဒီအာဆီယံနိုင်ငံတွင်းရဲ့ကောက်တောင်ကြီးရဲ့မြန်မာနိုင်ငံပေါ်စိတ်ဝင်စားမှုအများကြီးလာတယ်။အဲဒီခါမှာပြန်ပြီးတော့အာဏာရရှိလာတဲ့ဒီမလေးရှားလူတွေမဟာတီယာကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမဆွေးနွေးနေတဲ့ဒီကိစ္စကိုဒီမဲ့ပြည်သက်သာဆွေးနွေးဖို့လိုအပ်တယ်မြန်မာနိုင်ငံမှာသူရဲ့ဒီကိစ္စကောက်ခံချက်ပြောင်းသွားပြီဆိုပြီးဆွေးနွေးလာတာရှိပါတယ်ဒီဆွေးနွေးချက်မှာကျွန်တော်တို့ဒီဒီခိုင်ပြီးကမှရှိတဲ့ကိစ္စတွေမကဘူးတခြားသောလူခွေကိစ္စတွေကိုပါပြောဆိုလာတယ်တစ်သက်ကလည်းကျွန်တော်တို့ဒီအမေရိကန်ပါဝင်တခြားနိုင်ငံတွေရဲ့ပြောဆိုမှုတွေလည်းမညော့သွားဘူးအဲ့တော့ဒီညမျိုးမှာမြန်မာနိုင်ငံကအရင်ဆုံးကအနောက်နိုင်ငံတွေပြောတဲ့ချက်ကိုကျွန်တော်တို့ဟိုစာဝယ်ပြီးအာဆီယံရဲ့ဒီဘီယောဝိုင်းစာဝယ်ချက်ကြီးရောက်သွားပြီးကျောက်ထုတ်ခံတဲ့ချိန်မှာပြန်ပြီးတော့ပါဝင်လာတာဒီနောက်ပိုင်းအာဆီယံနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့အခြေအနေဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေရောဒီအာဆီယံတို့လိုအရင်တော့အကာအကွယ်ပြီးပြောတဲ့နိုင်ငံတွေကတော့ပါလာခြင်းဟာဒီမြန်မာနိုင်ငံရဲ့အခြေအနေကဟိုအရင်နဲ့ပုံပြီးဆိုးလာလို့လားဒါမှမဟုတ်အာဆီယံဘက်ကပြောင်းလာတဲ့သဘောလားဘလို့အခြေအနေတွေကြောင့်အခုလိုပြောတဲ့ဆိုတဲ့နေရာထွက်လာတယ်ကိုယ်မြင်မယ်
မြန်မာနိုင်ငံနဲ့လူခွေရဲ့ပတ်သက်လို့ကျွန်တော်ပြောဆိုခဲ့တာတော့ရှိခဲ့ပါပြီ။ဒါပေမဲ့အခုမှဆိုင်ရှိနေတဲ့ကိစ္စတွေမှာအာဆီယံကဝင်ကသူရဲ့ဒေသအတွင်းစီးကိုင်းမှုဆိုတဲ့ဒေသလုံခြုံရေးကိုစီးကိုင်းတဲ့ပုံစံမျိုးလို့မြင်လာကြတယ်၊သိမြင်လာကြတယ်။ဒါကဒီလိုပါရှိတာလည်းဆိုရှင်ဒီဒီတိုင်းဒေသမှာဖြစ်တဲ့ကိစ္စတွေကကျွန်တော်အာဆီယံနိုင်ငံကြီးဒီလိုလောက်တော့ဖြစ်ခဲ့တယ်ပေါ့နော်။ဒီပါတာကြီးရဲ့ပြည်ဒါကသူတို့မြတ်တပြီးတော့စိတ်ဝင်စားမှုတွေကရှိသွားလာတယ်။အဲ့တော့ဒီကမျိုးကအရင်ကလည်းနိုင်ငံရေးကိစ္စတွေမကဘူးနည်းနိုင်ငံကနိုင်ငံကြီးရဲ့ policy တွေတော့ရက်ခံမှုတွေဖြစ်လာတယ်။တကယ်မှလည်းဟိုအရင်ကဆိုရှင်ဒီဟိုမျိုးလုပ်ဆောင်မှုရှိမှာဟိုပူးပေါင်းဆောင်ရွက်မှုအပိုင်းကိုသွားမလားအမြန်မာနိုင်ငံအစိုးရဘက်ကနိုင်ငံကနေလက်ကျဲလုပ်ဆောင်မှုအပိုင်းမှာသွားမလားဆိုတဲ့အရာမျိုးကျွန်တော်တို့လည်းကျွန်တော်ပိုင်းမှာလက်တွဲလုပ်ဆောင်မှုရအားကြီးလာတယ်။အဲ့လက်တွဲလုပ်ဆောင်မှုကျွန်တော်အားနေလာတယ်။အဲ့ဒါပါလေဒီငွေကြီးတွေရဲ့အားဖိအားပေးမှုတွေ၊ဝိုင်းလုပ်ဆောင်မှုတွေကလည်းဒီပြည်မနေအတွက်မကောက်သေးတာပေါ်မှာလည်းပြောင်းမှုအများကြီးရှိလာတယ်။ဒါဆက်လို့ အာဆီယံနိုင်ငံရဲ့နိုင်ငံကြီးရဲ့မြန်မာနိုင်ငံပေါ်ကြီးကြပ်ပြောဆိုမှုကဒီငါတဲ့ပုံပြီးတော့ကျင်းချန်လာလို့ဆုံးဖြတ်လိုက်ရပါတယ်
โอเคสรุปกูซีตัวเนี่ยตัวเราเค้าเนี่ยกูเจอที่อาเซียนนี่โหอย่างน้อยก็เลยပြောเลยပြောถ้าไม่ใช่อาเซียนภาคต่างๆมาပြောล่ะสู่ล่ะเลยสรุปถ้าอาเซียนภาคตัวเราที่ปองล่ะมูล่ะถ้าหมดเมียนมาไงเฉยนี่กูอ่ะပြောเสียปูผิดล่ะล่ะกูซีตัวต้องตัดไปก่อนครับ
ดีกว่าเนี่ยมาเยอะเฉยนี่กูอ่ะปูซูล่ะลูกบ่ดิกูอ่ะก็ตะแกกูโหနိုင်ငံတကာပြဿနာအခြေကြီးဆိုရဲ့ဟာမျိုးပဲกูยောက်သွားတယ်အနည်းဆုံးတော့ဘင်္ဂလားဒေ့ရှ်ကနေမှာခုနလို800000အရှာပါ냐ဒီဘက်ကိုပြေးလာရရင်လည်းရှိနေတယ်။နောက်ပြီးတဲ့အခါကျရင်ကျွန်တော်တို့ဒီကျန်းသက်မှုအန္တရာယ်ရောက်လာတယ်ဆိုရင်ဒါအကျန်းသက်မှုအန္တရာယ်ဆိုရင်အနည်းဆုံးကဒီမှာပြည်ကနေဆက်ပြီးပြန်လာမှာဒီ800000အရှာပြန်ဖြစ်နေတဲ့အခါကျတော့သူတို့ကိုယ်တိုင်လည်းစိုးရိမ်လာတဲ့သဘောရှိတယ်ပေါ့။နောက်ဆုံးချင်းတော့ဟိုအရင်တော့ဆိုရင်ဘာပြောပြောမြန်မာကိုနားလည်တဲ့ဟိုနိုင်ငံတွေလို့ပြောလို့ရတယ်။ဒီမှာစင်ကာပူလိုဟာမျိုးပေါ့။အဲသူတို့ကိုယ်တိုင်နဲ့ကြောက်ကဒါကဟိုစကလုံးကတော့တုံးတာကပြင်ကြီးကြီးပဲတုံးတယ်။ဒါပေမဲ့သူတို့ကိုယ်တိုင်ကမြန်မာကဒီလမ်းကြောင်းမသွားတင်ဘူးပေါ့။နောက်ပိုကောင်းတဲ့လမ်းကြောင်းကိုသွားတင်တယ်ဆိုရင်ဟာသူကျွန်တော်တို့ပြောတာတွေ့ရတယ်။အရင်ဟိုအချင်းဟိုဒီနိုင်ငံရေးဝန်ကြီးဆိုရင်အရင်2010ဖြစ်ဖြစ်ကျမှာသူရင်းကြီးလာကမှာတကယ်တော့မြန်မာပြည်ကိုကာကွယ်တဲ့နိုင်ငံမျိုးကိုသူကပြောခဲ့တာ။ဒါပေမဲ့အခုနောက်ပိုင်းသူတို့နိုင်ငံတွေကတော့ဘာဆိုပြောမြန်မာကိုပြားပေးလာတဲ့သဘောရှိတယ်ပေါ့။အဲ့ဒီအခါကျတော့သူတို့မြန်မာကနိုင်ငံတကာပြဿနာအကြီးဖြစ်လာတယ်ပြီးတော့သူတို့ကိုယ်တိုင်ကြီးချိန်နိုင်မှာမျိုးဖြစ်လာတယ်အဲ့ဒါကိုလည်းမြင်လာတယ်နောက်တစ်ခုကတော့ဟိုမိတ်ဆွေနိုင်ငံအနေနဲ့လည်းဟိုလုံးလို့ရမယ့်မျိုးဝိုင်းပြီးတော့ဖြည့်ရှင်းပေးတာလည်းပါတယ်ပေါ့လေ။ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ approach ကတကမ္ဘာလုံးနဲ့ကိုကွဲကလေးဖြစ်နေတဲ့အခါကျတော့အာဆီယံနိုင်ငံတွေကလည်းဒါကိုမြင်လာပုံရတယ်ပေါ့နော်။ဒီလိုဆိုကြတော့ကျွန်တော်မြင်တော့အရင်တက်ဖို့ဆိုရတဲ့ထက်တုန်းကပြရတဲ့တောင်မှအခုချိန်မှာခံရတဲ့ပြရတော်တော်ကြီးရယ်ပေါ့။အရင်တော့ဆိုသူကဒီနေ့ချင်းဆိုင်တွေ့ရင်ဘာကြောတော့အေးစိစိကျွန်တော်ဖြစ်သွားလိမ့်ရှိတယ်။အခုကျတော့ဒီကျွန်တော်တွေ့ရတာဒီ Logan Two သမရာ Mike Center ဆက်စပ်ကြီးတွေ့တာဆိုသူကနောက်မှာတော့အေးစိစိဖြစ်ဖြစ်ဖြစ်နေတယ်။ဒါမဲ့ဒီ media ရရှိမှာတော့သူတော်တော်လေးကိုဆိုကြောင်းတဲ့တယောက်ကအခြေခံဖြစ်တဲ့ပုံစံမျိုးကိုတွေ့ရတာပေါ့နော်။တွေ့ရတဲ့အခါကျတော့ကျွန်တော်မြင်နေရတာမြန်မာနိုင်ငံနဲ့ဆက်သွယ်တဲ့အခြေအနေကအာဆီယံပါဝင်နိုင်ငံတကာအသံဝန်ယူဆတဲ့အတွက်ကြောင့်မဟုတ်ပြာအင်းကျင်ရတဲ့တော့ပူကြည့်ရတာတွေ့ရတာပေါ့
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီမြန်မာနိုင်ငံဒီလူ့ခွင့်ပြဿနာတွေမှာလက်တလောဒီရခိုင်ကိစ္စရှင်းရဲရောက်နေပေမဲ့လေဟိုမီဒီယာလွတ်လပ်ခွင့်ကိစ္စတွေလို့ဒီချားကိစ္စတွေကလည်းဒီနိုင်ငံတကာအတိုင်းအဝန်မှာချားခဏဆိုသူဟိုထောက်ပြပြီးပြောနေတဲ့ကိစ္စတွေပါဟို EU ဆိုရင်လည်းဟိုတလောကပဲဒီ GSP ကုန်သွယ်ရေးထုခံစားခွင့်နဲ့ပြန်ရုပ်တင်မတင်ဆိုပြီးတော့လာပြီးအကဲခတ်တာမျိုးတွေရှိပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့လက်ရှိလူ့ခွင့်အခြေအနေကရောဒီနိုင်ငံတကာဆက်ဆံရေးမှာဟိုကြီးကြီးမားအကျိုးဆက်တွေရှိလာနိုင်သလားကိုယ်စီသူ
အဲရှိတာပေါ့လူခွင့်ရတော့သူကဟိုနိုင်ငံတကာဆက်ဆံရေးမှာသူကဘူဝါရပေါ့လေတရားတစ်ချောင်းလုံးနဲ့ကျွန်တော်တို့ကရှိတယ်ဟိုဥမာအမေရိကန်မှာဆိုတော့သူကဒီ human right အဖွဲ့ဆိုပြီးတော့ဒီဒါဟိုသမောက်ကြံပေးတဲ့ဖွဲ့ရပြီးလူခွင့်ရရှိတော့အရှိရတူဖက်ရတယ်လေဒီဟာရှိတော့လည်းဖွင့်ပြရှိတော့အရှိရဆိုသူကကြံပေးဖွဲ့ရတစ်ခွနဲ့တစ်ခွထောက်ထားကြတာမှာ human right ဖွဲ့ကကျွန်တော်တို့တက်တက်ရှိတာဟိုရှိရတာကြတော့ဒါကတော့အခုရခိုင်ပြည်ကပေါ်လာတဲ့အခါမှာကျွန်တော်တို့ရဲ့တခြားဟာတွေကလည်းဟုတ်ပဲဖြစ်လာတာပေါ့လေ။ဒါလည်းဆိုတော့ဟိုတကွက်မြင်ပြီဆိုရင်ကျွန်တော်ဟိုကျွန်တော်ဖြစ်တဲ့မျက်စိနဲ့ရှုကြည့်ရင်တော့ပုံမှန်ကပြောက်သွားတာပေါ့လေ။2014-15လောက်တော့အခုကျတော့ဒါဟိုအစ်စ်တင်တဲ့မျက်စိဘုံနဲ့မျက်စိနဲ့ကြည့်ရကြတဲ့အခါကျတော့ကျန်တဲ့အရင်ကဟိုစိတ်မမြင်တဲ့ဟာတွေပါအနာစာတွေပါအခုဟာမြင်လာပြီးတော့ဒီမီဒီယာလောလောဆယ်ကျတော့လေအခု writer ကိစ္စပေါ့လေ။ writer ကိစ္စတော့ဒါကခံကြီးစနဲ့ဒါရိုက်ကိစ္စနေတဲ့အခါကျတော့ဒီမြောက်ကိုသာဆောင်နေဆက်ထားလိုက်တော့ကျွန်တော်တို့လက်ရှိဥပဒေအရဆိုရင်တော့အပြည့်ရှိတာမရှိတာဒါကတကိုင်းလို့ဒါပေမဲ့နိုင်ငံတကာပြင်ပါကြ writer ဆိုတာကတကယ်ကိုတကဘာလုံးကတရင်ရောက်စားနေတဲ့အဖွဲ့ကြီးတရင်ဆက်နေတဲ့အဖွဲ့ကြီးအရဆိုတော့သူတို့ကြည့်ရဆိုတာနဲ့တကယ်တကဘာလုံးကမြန်မာဟိုမီဒီယာလွတ်လပ်ခွင့်မှာရှိသွားပြီးမီဒီယာလွတ်လပ်ခွင့်ရှိပြီဆိုရင်ကျန်တဲ့ဟာတွေကအလိုတရားကျွန်တော်တို့ကဆင်းသွားရတဲ့ထုံးစံအလဲရှိတော့ဟိုပို့ပြီးတော့သူတွေကစိုးရိမ်လာကြတာပေါ့နော်နိုင်ငံတကာအမြင်ကလည်းဟိုဒုက္ခကြီးကတော်တော်လေးကြီးကဒီမှာဒီအဖြစ်မျိုးကြီးဆိုပြီးကိုကောင်ကဝိုင်းကြော်လာကြတာပေါ့ပြီးတော့ဟိုအရင်ကနောက်ဆုံးနေရတဲ့ဒီလူခွင့်ရဲ့ဖွဲ့လေးပေါ့လေဒီလူခွင့်ရဲ့ lobby ဖွဲ့ကြီးတွေရှိပါတယ်နိုင်ငံတကာမှာလူခွင့်ရဲ့စောင့်ရှောက်နေတယ်သူတို့ကိုယ်တိုင်ကလည်းဒီမှာဒီနဲ့ပတ်သက်ရင်အရင်ကရေးရနေသွားတယ်ပေါ့နော် report တွေကအခုတော့ report ကဒီမှာဒီနဲ့ပတ်သက်ပြီးဒီရရေးလိုက်ရင်တော့နိုင်ငံတကာကနေပြီးတော့မှလက်ခံပြီးတော့ဖတ်တဲ့အနေထားကြောက်လာတယ်သူကလည်းသူတို့တခြားတော့လုပ်ကြမလို့အာဖရိကကြောင်ရေးရမလို့ဒီမှာဒီကြောင်ရေးရရင်ကိုသူတို့အလုပ်ကတော်တော့ပကလို့တော့ပေါ်လာပြီးရကိစ္စဖြစ်တော့သူကလည်းဒီဘက်ကိုအားတက်လာကြတော့ပို့ပြီးတော့ဒီမြန်မာပြည်လူခွင့်ရကိစ္စနိုင်ငံတကာမှာ ပေါ်လာတာပေါ့လေကျွန်တော်သိနေတာ
။ဆိုကိုအောင်မျိုးမင်းတဘောတော့ခင်ဗျာအခုဒီလက်ရှိမြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေရာဒီနိုင်ငံတကာဆက်ဆံရေးမှာအကျိုးဆက်တွေချီမြှောက်ကြောင်းနိုင်တယ်လို့မြင်ယူဆလား။
အာကျေးဇူးတော်ကြီးမမဖြစ်နေပုံစံဖြစ်ပါတယ်။ဒီကျောင်းဆိုင်ကြီးဆိုရတဲ့အားဖြင့်မှာဒီကမကမှာကျွန်တော်တို့ဒီအရင်တုန်းကသင်္ဘောလို့ကျွန်တော်မြင်းကြီးရဲ့ရှိကြီးဒီနိုင်ငံတစ်ခုပေါ့။အချက်တဲမှုတွေလောက်ဆောင်ပြီးတော့နာမည်ပေါ်ထွက်တဲ့ပုံစံမျိုးမဟုတ်ဘူး။အမှုမလုပ်တင်တော့ဘူး။အစိုးရဒီကိုကျွန်တော်တို့နှိမ့်ညာမယ်။သူ့အနေနဲ့ဒီကျောင်းထဲမှုတွေလောက်ဆောင်မယ်။ဒါကြောင့်မို့လို့ကုလသမဂ္ဂမှာရှိတဲ့အထူးလုပ်ထုတ်လုပ်ပြီးဒီနေ့စပယ်ရှယ်ဖို့စီကြောင်တော့ကျွန်တော်တို့ဒီဆက်ပြုတ်အတွက်ရှင်းပြခဲ့ကြတဲ့လေချာမှုတော့ရှိခဲ့တယ်ကျွန်တော်တို့ပြည့်စင်မြန်မာနိုင်ငံကိုလာရပြီးဆန်းပြန်ပြီးလာတဲ့အကျိုးဆောင်ရစစ်ဆေးရရှိတော့သူ့ရဲ့လည်းကျွန်တော်တို့ဒီဒီမျိုးဆက်ပြောင်းမလို့အတော်ဟူပြည့်လွတ်ပိုင်ဖို့ဆိုတော့ရှော့ချဖို့အတွက်ပြောကြခဲ့တယ်မြန်မာနိုင်ငံပေါ်မှာဒီပြည့်စင်ကြောင်းရဲ့မှုကိုအားပေးတောက်ခံတဲ့အနေနဲ့ဒီတော့အရေးကြီးတယ်ရှော့ချခဲ့တယ်ဒါပေမဲ့အဲ့ဒီအခုလုံးကအခုချိန်မှာပြောမယ်ဆိုရင်ချော့ချမှုကျူးကြမှုနဲ့ချော့ချတဲ့အချိန်ပုံပြီးတော့အပီအားကြီးတခါဒီအစိုက်အရင်စိုက်ကြီးရအများများလာတယ်။ဘာကြောင့်လဲဆိုတော့ခုနပြောရှင်တို့ခိုင်ပြတ်တ်မှာရှိနေတဲ့ကိစ္စကတကယ်ကိုနိုင်ငံတကာရဲ့အမျက်စိအတောက်ချောက်ကြည့်ရတဲ့အခြေအနေကြီးဖြစ်လာတယ်။စိုးရွားပါတယ်လို့ပြောလာကြတယ်။ဒီအရင်ကပြောနေကြနိုင်ငံတွေမစားဘူး။ဒီတော့မြန်မာနိုင်ငံကြောင်လူခွေနဲ့ပတ်သက်ရင်စိတ်ဝင်စားတဲ့နိုင်ငံတွေအစားပြောဆိုမှုရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ကအရင်တော့စိတ်ချရည်ရည်တော်လာတော့ဒီရောက်တော့ကြစစ်ပွဲကြီးဆက်တော့ရှိနေတယ်။ဒီနေ့ကဥဒီစီကြာမလို့ခုနလိုရိုက်ကြလူမျိုးတက္ကသတိလက်ဒီပေါ်ဖန်ဆင်းနေရှိကြတယ်။တက္ကသတရားစီရင်ပိုင်းမှာအားနည်းနေဆိုတဲ့ချက်တွေကရှိနေတော့အခုလုံးမကတော့ဘူးနဲ့တခြားသော issue တွေအများကြီးဆက်ရှိလာတယ်အခုဖြစ်တာကဘယ်လိုလဲ။ဒီလိုပဲ။ဒါကြောင့်ဒီလိုမျိုးဆက်နေရမှာမဟုတ်ဘူး။ဒီစစ်စစ်ကိုရမ်းညံတယ်။ဒီစစ်စစ်ကိုရမ်းညံတယ်။ဒါရဲမှာကျွန်တော်တို့ကတော့ဖြစ်ဖြစ်ဒီကအားလုံးအရင်ဆက်ရောက်တယ်။ဖြစ်ဖြစ်ဝတ်ဖြစ်ဖြစ်ဖြစ်တဲ့ခါမှာကျွန်တော်တို့ကတော့အားလုံးဆက်ပြီးရလာတယ်။အဲ့တော့အခုဆိုရင်ဒီလိုပြတ်တပြတ်လူခွေးဆောင်ပြီးပါရှိတယ်။လူလူခွေးကလည်းပုံပြမှာပဲနေ။ဒီလိုအဲ့ကျွန်တော် UNC Green Matter about to be ရည်ဒီကုဒတမကအလုပ်တွေကောင်စီရှိတဲ့အရေးနောက်တစ်ခုအရှင်ကြီးခေါ်တဲ့ဒီတရားစီရင်မှုအပိုင်းကြီးဆက်လက်သွားမှုကြီးလောက်ဆောင်တဲ့ဟာတွေကမြန်မာနိုင်ငံနိုင်ငံတူတူနဲ့ကျွန်တော်တို့ကိုယ်တိုင်တိုးတက်ဖို့တော့ပြန်နေပါအများကြီးပြန်လာပြီရပါတယ်ဟုတ်ကဲ့
โอเคဆိုတော့ကျွန်တော်ဒီစင်းလေးဝက်တို့ကိုပါဝင်စင်းလေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေတော်တော်များရှိနေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးမြစ်တာရက်ခင်နေတာတော့ဒီစင်းဟို channel တွေလည်းအကုန်လုံးပါဝင်စင်းလေးကိုရဖို့အတွက်ကိုတက်နေများလူရင်းတွေ့ရှင်းနဲ့စင်းလေးနေတာပဲဖြစ်ဖြစ်နင်းညံ့နေတာပဲဖြစ်ဖြစ်စင်းလေးမြင်းမြန်းပေးဖို့မြစ်တာရက်ခင်နေပါတယ်ကျွန်တော်အရင်ဆုံးတူဦးကတော့ကျွန်တော်မြန်မာနိုင်ငံကကိုစိုးဝေဖြစ်ပါတယ်ကိုစိုးဝေစင်းလေးမြင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီလူခွင့်ရေးပေါ်လာလူခွင့်ရေးဆိုတာကလူသားတိုင်းလူသားတိုင်းရဲ့အခွင့်အရေးဖြစ်တယ်။မွေးဖွားလာတဲ့ကဒါမွေးဖွားလာတဲ့အတူတူလူဖြစ်လာတဲ့လူပါလာတဲ့အခွင့်အရေးဖြစ်လို့လူသားတိုင်းလူသားရထိုက်ရတဲ့အခွင့်အရေးဖြစ်တယ်ဆိုတော့ကျွန်တော်ပြောနေတယ်။အဲ့ဒီရတဲ့ရထိုက်တဲ့အခွင့်အရေးကိုလည်းမှန်ကန်တဲ့အချက်အလက်တွေနဲ့သွားမှဟိုရရှိပါလိမ့်မယ်။မမှန်မကန်တဲ့အချက်အလက်တွေမမှန်မကန်တဲ့အထောက်အကမ်းတွေသွားလို့တော့ဘယ်တော့မှရနိုင်မှာမဟုတ်ဘူးကျွန်တော်ပထမဆုံးပြောချင်ပါတယ်။ဒီကဒုတိယတစ်ပြီးကျွန်တော်ပြောချင်တာကဒီတော့ဟိုအကြောင်းအရာတစ်ခုကိုရှင်းပြတဲ့နေရာမှာတော့ဟိုပေါ့ဒေါသနဲ့တွားလို့အမှန်ကိုမရောက်နိုင်ပါဘူး။ဉာဏ်ပညာနဲ့တွားမှအမှန်ရောက်နိုင်ပါလိမ့်မယ်။ကျွန်တော်တို့မြန်မာနိုင်ငံကဟိုလူမေးရာကလေးကဟိုအဆက်ဆက်တက်လာတဲ့အစိုးရတွေဟာအာဏာရှင်ဆန်တဲ့အစိုးရ၊နောက်ဆက်အာဏာရှင်အစိုးရပေါ့။ဆိုတဲ့အခါမှာကျွန်တော်တို့ဟိုမြန်မာနိုင်ငံမှာတက်တယ်အများကြီးသူတို့ကြောင့်ဟုတ်မဖြစ်တဲ့ကြံစည်မပေါ်တဲ့ကြံစည်တခုပေါ်လာတယ်လို့ကျွန်တော်ယူဆတယ်လေ
။ဟုတ်ကဲ့ပါ။ဒ
ီလိုကြောင့်ဝင်စားလို့ပြောနေတာလေ။ကျွန်တော်တို့မြန်မာနိုင်ငံမှာဒီအာဏာရှင်စနစ်ကြီးချုပ်နှိမ်သွားတာနဲ့ဒီကြံစည်တွေတက်သွားမယ်လို့ကျွန်တော်ထောက်မြင်တယ်လေ။ဒါကြောင့်မို့လို့ပြည်နာနဲ့
ဆိုးဆွေးနွေးရကျေးဇူးပါကျွန်တော်။နောက်တစ်ခုလည်းပြေးချင်ပါတယ်။သူကတော့ဒီအမေရိကန်ပြည်သားစုဒီဟာဝိုင်ဒီဟာဝိုင်ကပါဟိုတန်ခါတော့တပါးဖြစ်ပါတယ်။အရှင်ဦးအန္တန္တာပဏိတာဖြစ်ပါတယ်။ဆရာအရှင်ဘုရားအရှင်ဘုရားရဲ့သဘောထားလဲဆွေးနွေးကျင်တာလဲဖြစ်ဖြစ်မြင်းမြင်းကျင်တာလဲဖြစ်ဖြစ်ဆွေးနွေးမြင်းမြင်းမိတ်လို့ရပါတယ်ဗျာ။ဟိုအရှင်ဦးအန္တာ အနန္တပန္နိတလာရကြပါပါတယ်နောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကိုအေးလိုင်းဖြစ်ပါတယ်ကိုအေးလိုင်းရှိနေမှာတမလေးကိုအေးလိုင်းသဘောထားနဲ့လူရင်းတူရှင်ဆွေးနွေးနေမှာလေခင်ဗျာ
အေးဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်ပြန်ပြီးတော့အရင်ကတော့တော့ဘလို့ပြောမယ်ဆိုလို့ကြည့်ကြခဲ့နိုင်ငံသားအနေနဲ့တော့အနေနဲ့ကဟိုအော်ဘလတ်မကပါမမနဲ့ညပေါ်တော့ပြအားပူပူပြီးတော့ပြအားဖိနိုင်လေလို့ကျွန်တော်ယူဆတယ်။ဘာကြောင့်ဆိုလို့ကြည့်ကြခဲ့အခုလက်ရှိအစိုးရအနေနဲ့ရခိုင်အရေးပါရခိုင်အရေးရောဟိုကရှင်ရင်ရှင်အရေးရောဘာတစ်ခုမှတော့သူတာမှုသူကတော့သူတာမှုလုံးနိုင်တာမရှိပါဘူးခင်ဗျာပေရှင်းပြနိုင်တာမရှိပါဘူးဘာကြောင့်လဲဆိုလို့ဒီကကဥပမာအပြင်အပြင်ပြောမယ်ဆိုရင်တော့ရကဲအရင်ကဥပမာအပြင်ယောဟန်ကယောဟန်ကလို့အော်နေရင်တော့ဥပမာအပြင်ဟိုဒီဒီအဲဒီတော့ဒီလိုလိုအတေပြူလိုက်ရင်တော့အဲ့တော့သူတို့သူကလည်းပေရှင်းသွားပြီဥပမာအပြင်အပြင်ရေဆိုးရေဆိုးထုတ်သွားတယ်တကယ်လို့
အဲ့ဒါကိုကျွန်တော်တို့
လည်းဒီမှာဒီကိလို့ကတရားလို့ရှိပြီ။ဒါမှဘာတကုမှသဘောသူရရတာမရှိပါဘူးခင်ဗျ။အဲကြောင့်ပြောမယ်ဆိုရင်တော့နိုင်ငံတကာပါဘုရားသမဂ္ဂပါတော့အလုံးနိုင်ငံပေါ်အကွာတော့တရားမမနိုင်တဲ့အပေါ်တော့ပြင်ပြီးတော့ပြအားတဲ့ပြလာမယ်လို့ကျွန်တော်ယူဆတယ်။ဒါကြောင့်လည်းဆိုလို့ရှိပါတယ်။ဟု
တ်ကဲ့ကိုင်းလိုက်။
ဘုရားတော့ပြအားပြင်းနေတာအခုပြအားနိုင်ငံတကာကလည်းပြအားပြင်းနေတာပြေသွားတဲ့ဆုတ်သွဲလာမယ်လို့ကျွန်တော်ယူဆတယ်။ဒါကြောင့်ဆိုရင်အခုကြီးွားတဲ့ဆုတ်သွားတဲ့ပြစ်တာတွေဆိုလို့ရှိတာကြီးအလို့သမားတွေအလို့နဲ့ပြစ်သွားမယ်။ဒါနဲ့ဒီလူတို့ရဲ့နိုင်နာသွားမယ်ဆိုတာကအဲ့ဒါအစိုးရအနေနဲ့ဒီလူတို့အပေါ်တနာစေနဲ့တာနာစေထားပြီးတော့အဲ့ဒါပြင်ချင်ရ
ဟုတ်ကဲ့ကိုင်းလိုက
်ဘလူနီနဲ့ဆယ်ဆောင်နိုင်မလဲနိုင်ငံတကာကအားလုံးကိုဘလူဆောင်နိုင်မလဲ
ဟုတ်ကဲ့ကိုင်းလိုက်ဆွေးနွေးရကျေးဇူးပါဟိုကိုင်းလိုက်အဓိကပြောချင်တာကတော့ဒီခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဖြည်းဖြည်းလေးလေးဟိုကျင်းနေတဲ့နောက်တဲ့အဖြေတစ်ခုရှာမယ်ဆိုရင်တော့ဟိုနိုင်ငံတကာပြည်အားတွေလည်းကြော်ပါသွားနိုင်တယ်ဆိုတာကိုဟိုအဓိကပြောချင်တယ်လို့နားလည်ပါတယ်ဆိုတော့အခုဆောတော့ကျွန်တော်ဟိုတယ်လီဖုန်းလိုင်းကျက်သွားလို့ပါဟိုအရှင်ဦးအန္နတာပာနိတာလိုင်းပေါ်ဒီလိုင်းပေါ်ပြန်ရလာပါပြီအရှင်အန္နတာပာနိတာအနေနဲ့လည်းဆွေးနွေးချင်တာပဲဖြစ်ဖြစ်မေးမြန်းချင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းကြားလို့ရပါတယ်ခင်ဗျ
ဆွေးနေတင်လာပါလေဘုံမကတော့ဗမာလူမျိုးတော့မဟုတ်ပါဘူးအမေကတောင်ပိုင်းအိန္ဒိယပါဗမာပြည်ကလည်းဘုံမကဒီနေ့ကို10កောင်းတော့ prime တက်ကိစ္စအိမ်နဲ့ကြွားတဲ့ခါကျတော့ဗမာပြည်ကတော့ဟိုခုနပြည့်ရလူပြည်ပြောတယ်လို့ပါပဲလူအခွင့်အရေးဆိုတာကတော့လုံးဝမရှိဘူးအဲ့ဒါတော့အမှန်ပဲနောက်တစ်ခုကတော့သူကဟိုမြန်မာလင်းသတင်းစာလိုပဲတကယ်အမှန်နေတော့အဲ့ဒါလေဘုံမဗမာစကားတွေလည်းကောင်းကောင်းမပြောတတ်တော့ကောင်းတာကတော့ဘုံမကစင်ကာပူမှနေတာများတယ်၊ဒူဘိုင်းမှနေတာများတယ်။အမေရိကန်နိုင်ငံသားဖြစ်နေတာ1985ခုနှစ်တည်းရ။သူတန်းကြီးတွေမှာဥပဒေအရင်ကောင်းတယ်၊လိုက်နာတယ်။အဲ့ဒီလိုပဲမြန်မာနိုင်ငံကဥပဒေကောင်းကောင်းလုပ်ပြီးတော့လိုက်နာမယ်ဆိုရင်တော့ဟိုတခြားဗမာလုပ်ပေးပြမလို့ဘူးလို့ထင်ပါတယ်
ဒီမှာပြ
ဘုန်းလည်းအန်ဒါပါပဲဥပဒေတိုင်းပဲပေါ့နော်
ဟုတ်ပါဗျာဟိုတရားဝင်စုံမို့အရေးကြီးရဲ့ဆိုတော့
အဲ့ဒါသင်ပြသူကထောက်ပြနေ
တာပေါ့
သူပြောတာတွေကိုလိုက်လုပ်ပေးပြမလို့ဟိုရခိုင်ကပြောမယ်ဟိုရိုဟင်ဂျာကပြောမယ်အဲ့ဒါတွေလည်းလိုက်ပြောဖို့ကိုတိုင်းကြီးကဥပဒေကောင်းကောင်းဥမာဘုန်းကစင်ကာပူနဲ့ဒူဘိုင်းကိုလေ့လာတဲ့ဆရာတော့သူဘာမှပြဿနာမရှိဘူးလေသူကအရင်ကောင်းနေလေ
ဒီမှာပြ
အဲ့ဒီတော့တိုင်းပြည်မှာကိုပြည်ကိုတိုင်းပြည်ကိုလူမျိုးကိုနိုင်ငံကိုဘာသာကိုရင်ပြည်မှုကိုဥပဒေကအတိုင်းလာတကယ်လိုက်နာမယ်ဆိုရင်ဘာမှပြတ်မှာမရှိပါဘူးဒါပါပဲဘုံဘုံပြောချင်တာ
ဒီမှာဆရာဆွေးနွေးတာကျေးဇူးပါနောက်တူကတော့ဖင်လန်နိုင်ငံကိုငင်းချမ်းအောင်ဖြစ်ပါတယ်ကိုငင်းချမ်းအောင်တဘောလာလဲဆွေးနွေးနေရလို့ရပါတယ်ကိုငင်းချမ်းရဲ့
ကဲကဲကောင်းလို့ရမှာကိုပြောမြောက်ကိုဒီအရာသူမှာရှိပါတယ်ကျွန်တော်တို့အိမ်ကြီးချင်းထိုင်းနိုင်ငံမှာအလုံရှိအလုံသမားဆိုပြီးတော့လွှဲချလို့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတော့မှထိုင်းအစိုးရကတည်တည်ချာချာအရေးယူတာကိုရှိပါဥရောပသမဂ္ဂတို့အမေရိကန်တို့အကုန်လုံးကပိတ်ဆို့မဲ့လုပ်တဲ့အချိန်မှာအစိုးရကတိုင်းသူပြည်သားတွေကိုချစ်ပြီးတော့ငါတို့နိုင်ငံမှာမတရားမှုလုပ်လို့မရဘူးဒီလိုလုပ်ရင်နိုင်ငံတကာကငါတို့ကိုအရေးယူတယ်ဆိုတဲ့ပုံစံမျိုးနဲ့ပေါ့နော်ထိုင်းအစိုးရကအရေးယူပြတဲ့ပုံစံမျိုးဟိုဗိုလ်ချုပ်ကြီးတွေကအရေးယူပြတဲ့ပုံစံမျိုးတွေကိုမလုပ်နိုင်ဘူးကိုတိုင်းပြည်ကိုကိုကမဖြစ်ဘူးအမျိုးသားရေးရာစီရေးနဲ့ပဲတွားပြီးတော့လူခွေရေးကိုဂရုမစိုက်ဘူးဆိုရင်တော့အနောက်နိုင်ငံကဖီအားတွေကပို့ပို့ပြီးတော့လာမှာသူတို့စံနှုန်းနဲ့ကျွန်တော်တို့စံနှုန်းနဲ့ကိုက်ချင်အောင်မလုပ်ပါဘူးကျွန်တော်တို့ကနိုင်ငံတကာကစီးနေစီးကံဥပဒေတွေကိုအခုပြည်သူအစိုးရကဘလို့လုတ်ပေးနိုင်မလဲဘလို့အရေးယူနိုင်မလဲပေါ့တစ်ခေါက်ချင်းအခြေခံဥပဒေကိုစွဲမချဘဲနဲ့လုတ်နိုင်မလားဆိုတော့ကိုစီရတူနဲ့ဥအောင်မျိုးမင်းတို့အတိုင်းနိုင်ငံတွေပေါ့နော်ဟို ဖြည့်သေးနိုင်ဖြည့်သေးကြပါခင်ဗျာ
ဟုတ်ကဲ့ကိုညင်းညင်းကြီးကျွန်တော်သူတို့ပြီးရင်ဟိုတက်နိုင်တဲ့လောက်အချိန်ရတော့ဟိုဟိုပေါ်ပြေးခိုင်းမှာမယ်ဒီကိစ္စနဲ့ပတ်သက်လို့နောက်ကျွန်တော်တို့ဒီစနေဘွက်တက်ကို Facebook တရားနေပြီးတော့ဟိုပေးထားတဲ့ comment တွေလည်းတစ်ခါလေးကျွန်တော်ဖော်ပြခြင်းပါတယ်တချို့စာရင်ဟိုမဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီ VV Like ဆိုတဲ့အကောင့်ကမြန်မာနိုင်ငံကနိုင်ငံတကာဆက်ဆံရေးဟာပို့ပြီးတော့ဆိုးဝါးလာမှာပါတဲ့။ဘာဖြစ်လို့လဲဆိုတော့လူခွေချိုးဖောက်ခဲ့လို့ပဲဖြစ်ပါတယ်တဲ့။ဆက်ဆံရေးပြန်ကောင်းလာဖို့ဆိုရင်တော့ကိုလူခွေချိုးဖောက်ခဲ့တဲ့အဖြစ်ကိုကိုတာဝန်ယူပြီးတော့ခံရမှာပါတဲ့။ဒါမှလည်းနိုင်ငံတကာဘက်ကအဲ့လိုမှမဟုတ်ဘူးဆိုရင်တော့နိုင်ငံတကာဘက်ကယုံကြည်မှုကင်းသွားမယ်။အဆက်အသွယ်တွေပြတ်တောက်သွားမယ်။ပြည်သူတွေအများကြီးနစ်နာသွားပါလိမ့်မယ်တဲ့။ကိုဆိုင်ဆိုတဲ့အကောင့်ကတော့အခုလိုမျိုးအထင်လွဲနေတာကြားခဲ့ပါပြီတဲ့အဒီပြဿနာရဲ့နောက်ဆက်တွဲဆိုးကျိုးတွေကတော့မြန်မာခေါင်းဆောင်တွေညံ့လို့ပါတဲ့။ဘာညံ့တာလဲဆိုတော့မြန်မာတွေကိုအကြမ်းဖက်တာမြန်မာတွေကခံရတာကိုမပြောဘူးတဲ့ရေကုန်တုတ်ပိတ်ပြီးနေတယ်တဲ့။ရခိုင်ဟိန္ဒူကပြုတ်စားတဲ့လူမျိုးတွေကိုတော့မြန်မာတပ်မတော်ကတတ်တာမဟုတ်ပါဘူးတဲ့။ရခိုင်ပြည်သားကိုကြီးကျယ်တယ်ဆိုရင်တုတ်တို့အကြမ်းမဖက်ပါဘူးဆိုတာကိုမပြောသေး၍ဘီးမကြိတ်နိုင်ပါဘူးတဲ့။ဇော်သူတန်းဆိုတဲ့အကောင့်ကတော့တကယ်တကဆက်ဆံရေးကတော့ကောင်းမှာမဟုတ်ဘူးတဲ့။ဘာဖြစ်လို့လဲဆိုတော့သူတို့ကဘေကလီတွေအတွက်တောင်းပေးနေတာပုံပြနေလို့ပါတဲ့။နောက်ပြီးတော့ပြည်သူအတန်ကိုလည်းတကယ်တကဘက်ကနားမထောင်ပါဘူးတဲ့။တစ်ဖက်သက်ပဲတောင်းနေတာပါတဲ့။ပြည်သူအစိုးရဆိုတော့ပြည်သူအတန်ကိုနားထောင်ရပါတယ်တဲ့။ကျွန်တော်အမြင်ကတော့ဒီမိုကရေစီဆိုတာအများဆန္ဒနဲ့လုပ်နေကြရတာပါဆိုပြီးပြောပါတယ်ရှင်။
ဟုတ်ကဲ့ဖတ်ပြပေးတာကျေးဇူးပါ။နောက်ကျွန်တော်တို့တလက်စာရဲနဲ့ကျွန်တော်တို့ဒီဟိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ပေါ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်။ဟိုကိုတန်းပေါင်ဖြစ်ပါလေကိုတန်းပေါင်ရဲ့အချိန်ဆက်အများကြီးမရှိရဲဆိုလိုရင်းလို့ရှင်ဆွေးနွေးမြင်မြင်ပေးပါခင်ဗျာ
။ဟုတ်ကဲ့အကိုကြီးတမတော်ထောက်ကဝဲဆိုတာဒီမျိုးသားရဲ့အုပ်စုတွေလှူရှားနေတာသူတို့တစ်ဖက်ပဲလုပ်နေတာတမတော်နိုင်ငံတကာထောက်တဲ့ကျေးဇူးအားလည်းထောက်ခံတယ်တမတော်ဘယ်သူမှမကန့်ကွက်ဘူး။အဲတမတော်မှာအဖြစ်ရှိတဲ့လူတွေကိုအဖြစ်ရှိတဲ့အတိုင်းအရေးယူပေးရမယ်။ဟိုမှာလူအခွင့်ရေးပြောတယ်လူအခွင့်ရေးဥထင်းကျော်ရဲပါတေဝင်စာတင်တယ်သူတို့အဖွဲ့ကတင်တယ်တင်ပြီးတော့ ONG ကို welcome ခေါ်တယ်တင်အစီအမတော်မှာအစိုးရတွေအရာရှိတွေအပြည့်ရှိတဲ့လူတွေကိုအရေးယူပေးပါသလိုတောင်းဆိုတယ်အဲ့ဒါလူအခွင့်ရေးနဲ့ဟိုဥပဒေအရဘာကြီးမှာဟိုတရားတရားဟိုလိုရဗန်းတန်းနေတယ်ပုံမှန်မြင်ပါတယ်ဆိုဟုတ်ကဲ့ဒီလောက်ပါကို
ဟုတ်ကဲ့ကိုတမောဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုအစ်ကိုနဲ့ဆွေးနွေးပုံကိုယ်ကိုပြန်ပြီးအလှည့်ပေးကြပါလေ။ဟိုအချင်းရလည်းအများကြီးမကျန်တော့ကျွန်တော်နှစ်ယောက်စလုံးကိုကျွန်တော်ဟိုအပိတ်အနေနဲ့သုံးသက်ချက်ကျွန်တော်ဆွေးနွေးပေးကြပါလေ။ဆိုတော့ကျွန်တော်တို့ဟိုအကုန်လုံးကလည်းထောက်ပြနေတာတော့ဒီနိုင်ငံကနဲ့ဆက်ဆံရေးမှာဒီပုံတိုင်းဆက်သွားနိုင်မယ်ဆိုလို့ရှိရင်တော့ဟိုတိတ်ပြီးအလားလာမကောင်းတဲ့သဘောထားကြီးညွှန်ပြနေပါလေ။ဆိုတော့ဒီနိုင်ငံကနဲ့ဆက်ဆံရေးတိုးတက်လာဖို့အတွက်ဆိုလို့ရှိရင်မြန်မာနိုင်ငံပေါ်ဒါတို့ပိုင်းရပေါ်ဒီနိုင်ငံကရေယုံကြီးကြီးဆက်ဆံလာနိုင်ဖို့ဆိုရင်ကော်မျိုးမေးဘာရင်းများအရေးကြီးခုချိန်မှာလုပ်ဖို့များလုပ်နိုင်မလဲ။
ဒီကရတော့ပူပေါင်းဆောင်ရွက်မှုအများကြီးရှိပါတယ်။ဒီရင်တော့အဖြစ်ဖြစ်တယ်လို့ကျွန်တော်တို့စိတ်ကမြမရှိဘူးလို့ပြောဆိုနေရတဲ့ပြီးတော့ဒီပွဲရဲ့လုပ်ငန်းတွေတိုင်းရှိနေတဲ့ကိစ္စအတိုင်းကိုအမှန်တကယ်အရေးကြီးဆောင်ရွက်မှုတွေလုပ်ဆောင်ပြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ယုံကြည်စိတ်ချမှုအပိုင်းဒီစုံစမ်းစစ်ဆေးမှုအပိုင်းတွေကိုလုပ်ဆောင်မှုလိုအပ်တယ်ဆိုတဲ့အချက်ကြီးကျွန်တော်တို့လိုအပ်ပါတယ်။ကျွန်တော်တို့ခုဖြစ်နေတဲ့ကိစ္စတစ်ခုကဒီအပြမယ့်နေရာတွေအကုန်လုံးကိုလက်မခံနိုင်တဲ့ဒါကြီးကကျွန်တော်တို့ပြပါတယ်လောက်ပါတယ်ဆိုရယ်ပုံစံမျိုးဖြစ်နေတဲ့ဒါပေမဲ့ရစီအောင်အများကြီးဆန်နိုင်တဲ့တာဝန်ယူတာဝန်ထမ်းမှုရှိတော့အပြစ်ရှိတဲ့သူတို့အပြစ်ရှိတဲ့အတိုင်းအရေးယူနိုင်တဲ့လုပ်ငန်းရှင်မျိုးဖြစ်ပြီးဘူးဒါကိုလောက်ပါတယ်ဆိုရယ်တက်တူကြချက်မရှိရအောင်အဲ့ဒီခုကြောင့်လို့ကျွန်တော်ပူဆိုးနေတယ်ဒါကြောင့်ပူပေါင်းပေါင်းချင်းပြည့်ရောက်တော့သတ်ဆောင်မှုအပိုင်းကိုကျွန်တော်တို့ဆက်ဆံလို့ရှိတယ်ကျေးဇူးလို့ဆောင်မှုလို့အပ်ပါတယ်ပြည်ပြည်တောင်းလဲမှုလို့အပ်တော့ဥပဒေပိုင်းဆိုင်ရာပါဝင်ရင်ပိုင်းဆိုင်ရာဒီအချက်တွေကိုကျောင်းနေပြီးတော့စပါးပါးနဲ့သွားပါလို့စိုက်တုံးလို့ပ
ါ Okay ဆိုတော့ဆရာဒီသူရဲ့သဘောတော့ခင်ဗျာကျွန်တော်ဒီနိုင်ငံတကာနဲ့ဆက်ဆံရေးတိုးတက်လာဖို့ဆိုရင်မြန်မာနိုင်ငံဘက်ကဟိုအရေးကြီးအခုချိန်မှာလုပ်ဖို့လိုအပ်တာလုပ်တင်တာဘာများရှိနေလဲ
အဲနံပါတ်1ကတော့လွယ်တာတော့ဟိုကျွန်တော်တို့လွယ်ရင်လည်းလွယ်မယ်ခက်ရင်လည်းခက်မယ်ပေါ့ဒီ writer သိစာကကျွန်တော်စိတ်ပင်တော့ဖြည့်ရှင်းပေးဖို့လူရယ်ပေါ့နော်ဥမာသမရအနေနဲ့ဒါဟိုကိုဘကဒါတော့ပြည်တံလဲချပြီးသွားပြီဆိုရင်ဒါသူ့အနေနဲ့ကျွန်တော်လည်းချန်တော်ဆုံးလို့ပြောလို့ပြေးလိုက်တဲ့ဘာညာပေါ့လေအဲ့လိုမျိုးဆိုရင်တော့ကျွန်တော်အမြင်တော့ဒီရတော့ပူဆိုးနိုင်ကြမရှိဘဲနဲ့ပူတော်မှစိတ်ခါတက်လာဖို့ရှိတယ်ပေါ့နော်ဒါကဟိုလွယ်လဲလွယ်တဲ့ဟာတစ်ခုပါအဲ့ဒါတစ်ခုပေါ့နော်နောက်တစ်ခုကတော့ဟိုခုနရခိုင်ကွာကဟိုစခန်းနေလဲအများကြီးကိုဘက်ကလည်းဝင်တိုက်တယ်ကိုဘက်ကလည်းဝင်ပြန်တိုက်ရတဲ့ခါကျတော့ဒီခုနသိန်းတော့ဖြတ်ပြေးသွားတယ်ဆိုတော့ဒါကသူ့ဘက်ကိုဘက်တော့အားတော့ကျွန်တော်တို့ရှိမှာပဲအဲ့ခါကျတော့ကျွန်တော်တို့ကဟိုစင်ပိတ်မြင်နေစားလေဟိုကိုဘက်ကပြောက်ွက်တွေရှိတယ်ဆိုရင်လည်းဘာတွေဘာတွေဖြစ်သွားတယ်ဒါကိုခုခုလင်းလင်းနဲ့ဒီချာရှင်းပြဒီခါကျရင်နိုင်ငံတကာကိုလည်းလက်ခံလာအောင်လို့ကျွန်တော်တို့ပြောပြအဲ့လိုလုပ်လိုက်မယ်ဆိုရင်ဘာပြောကျွန်တော်တို့ကဟို platform အစ်ရလာမယ်ဒီ ပုံမှန်ဆိုကိုကသူတို့ကြားစကားပြောမယ်ဆိုရင်နိုင်ငံတကာဖွဲ့စည်းကြားစကားပြောမယ်ဆိုသူကလက်ခံတွေ့ဖို့ခက်တယ်အခုဂျပန်ကြီးစပြစ်တော့သူလည်းတွေ့ကျင်နေကြတယ်လေဆိုတော့ဒီချိန်မှာလှုပ်လိုက်နိုင်ရင်ဘာပြောကို့အတွက်တခြားပလက်ဖောင်းတွေပေါ့နော်စီးပွားရေးပညာလည်းပွင့်သွားမှာဖြစ်တယ်လို့မျိုးကို့နိုင်ငံ image လည်းပို့ပြီးတော့ပြန်ပြီးတော့စောင့်နိုင်လိမ့်မယ်အဲ့တော့ကျွန်တော်အနေနဲ့ကတော့ဟိုအခက်ခဲလို့မြင်နေရတဲ့ဆိုင် opportunity လို့ပြန်မြင်ပြီးတော့လေဒီပြင်ပိတ်နေတာလည်းဆိုင်ဟိုဝန်ခံတဲ့နာဝန်ခံလိုက်ပေါ့နော်ဆိုတော့ဟိုပြီးရင်ကို့ဘက်ကအဖန်သားရှိတယ်လေဟာဒါကတော့ငါကတော့မှန်တယ်မင်းတို့ကအဲ့ဒါမင်းတို့ပါနေတဲ့ဟာဆိုပြီးတော့ရှင်းပြတာမျိုးအဲ့ဒါမျိုးလုပ်နိုင်မယ်ဆိုရင်တော့ဒီကဲတည်းကတော့ဆက်သွားနိုင်ကြတော့ရှိပါတယ်ဟုတ်
ကဲ့ Okay ပြန်နှင်းဆွေးနွေးပြီးတော့တင်ဆက်ဆရာဦးစီးရဲ့သူလူခွေလှူရှာသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကိုယ်တိုင်တာဝန်ဆွေးနွေးရတဲ့ဆိုင်ယူတာပေးဖို့ရည်နဲ့သောတာရှင်ရအောင်လို့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ